Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှိနေဒီနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2015 March 28ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ19.25ရုပ်အထိတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်မဆုမြတ်မောင်ပါရှင်ဂျာမန်ဝင်းစ်လေယာဉ်ကိုထိုးချခဲ့လို့ယုံကြည်ရတဲ့တွဲဖက်လေယာဉ်မှုကဒီနေ့မှသူ့ရဲ့နာမည်ကျန်ရစ်တဲ့ကိစ္စကြီးတစ်ခုကိုလှုပ်ဖို့ရှိတယ်ဆိုတာပြောခဲ့ဘူးတယ်လို့သူ့ရဲ့ချစ်သူကပြောလိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုကျင်းပနေပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာကိုကန်တိုက်ပွဲအတွင်းကျက်ချင်ီရင်တန်းအပြစ်ခံရမှုမှာဒဏ်ရာအပြင်းထန်ရခဲ့တဲ့ကျက်ချင်ီလူငယ်တူအခုတော့ဆုံးမသွားပါပြီ
မန္တလေးစေယုံကြီးမှာရောလားရှိုးစေယုံကြီးမှာရောကွန်လုံးပြည်သူစေယုံမှာရောအဆင်ပြေပါတော့ကျမတို့တရားလေးကုသပေးပါတယ်သို့တော်လည်းဒီ1 byte ကိုကြီးမှန်ထားတဲ့ဒဏ်က
မြန်မာနိုင်ငံကျက်ချင်ီအသင်းကဒေါ်ရွှေစင်မြင့်ပြောသွားတာပါဒီအကြောင်းသတင်းတွေအပြီးနားဆင်ရမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးအဖမ်းခံចောင်းသားတွေဝန်းရံတဲ့အမှုပညာဖော်ဆောင်သူတွေကိုရန်ကုန်လှဲတမ်းမှာဖမ်းဆီးသွားတဲ့သတင်းနဲ့ရန်ကုန်မြို့မှာသတင်းလွတ်လပ်ခွင့်ဆွေးနွေးနေတဲ့ IPI ညီလာခံဒီကနေ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဦးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
ပြင်သစ် Alps တောင်တန်းတွေအပေါ် German Wings လေယာဉ်ကိုတမင်ထိုးချခဲ့တယ်လို့ယုံကြည်ရတဲ့တွဲပေလေယာဉ်မှုကဒီနေ့မှသူ့ရဲ့နာမည်ကျန်ရစ်တဲ့ကိစ္စကြီးတစ်ခုကိုလှုပ်ဖို့ရှိတယ်ဆိုတာပြောဘူးတယ်လို့သူ့ရဲ့ချစ်သူကပြောလိုက်ပါတယ်လေယာဉ်မှု Andreas Lubitz ကလူတွေအားလုံးအမှတ်ရနိုင်စေမဲ့ကိစ္စကြီးတစ်ခုကိုသူလုပ်ဖို့စီစဉ်နေတဲ့အကြောင်းပြီးခဲ့တဲ့နှစ်တုန်းကပြောခဲ့ဘူးတယ်လို့သူ့ရဲ့ချစ်သူကဂျာမနီနိုင်ငံမှာထုတ်ဝေတဲ့ Bild သတင်းစာကိုပြောခဲ့ပါတယ်။အဲ့ဒီပြောတဲ့အချိန်တုန်းကတော့ဘာကိုဆိုလိုတယ်ဆိုတာသူနားမလည်ခဲ့ပေမဲ့လေယာဉ်ပြတ်ကျတဲ့သတင်းကိုကြားစင်မှအဲ့ဒါကိုသွားပြန်တတိယပြီးတော့အင်မတန်တုန်လှုပ်ခဲ့ရတယ်လို့အဲ့ဒီအမျိုးသမီးရဲ့အပြောကိုသတင်းစာထဲမှာကိုးကားဖော်ပြထားပါတယ်။ဒီနေ့မှာစနစ်ကြီးပြောင်းလဲသွားဖို့သူတခုခုလှုပ်ဖို့ရှိတယ်။အဲ့ဒီခါကျရင်တော့သူ့ရဲ့နာမည်ကိုတိသွားကြပြီးတော့အမှတ်ရနိုင်ကြမှာဖြစ်တယ်လို့ Andreas Lubitz ကပြောခဲ့တယ်ဆိုပြီးတော့အသက်26နှစ်အရွယ်လေယာဉ်မဲ Maria W လို့ပဲဖော်ပြထားသူအမျိုးသမီးကသတင်းစာကိုပြောခဲ့တာပါ။ Andreas Lubitz ဟာဆက်ယောဂအတွက်ကုသမှုခံယူနေရတယ်ဆိုတာကိုလည်းသူ့ကိုပြောပြခဲ့ဘူးတယ်လို့ဆိုပါတယ်။ခရီးသည်နဲ့လေယာဉ်ဝန်တန်းစုစုပေါင်း150ပါသွားတဲ့ German Wings လေယာဉ်တက်ကြအောင်လို့တွဲဖက်လေယာဉ်မှု Andrea Lubitz ကတမင်အောက်ကိုထိုးချပြန်တန်းခဲ့တာလို့လေယာဉ်ပြန်တန်းမှုအသံမှတ်တမ်းကိုစစ်ဆေးပြီးတော့ပြင်သစ်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။စုံစမ်းစစ်ဆေးမှုတွေကိုလည်းဆက်ပြီးတော့လုပ်နေပါတယ်။ဒီကနေ့မှာတော့လေယာဉ်ပေါ်ပါသွားသူတွေအတွက်အောက်မေ့ဆူတောင်းပွဲတွေကိုပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာပြစ်လုခဲ့ကြပါတယ်။ပြင်သစ် Alps တောင်တန်းတွေပေါ်ကလေယာဉ်အပြည့်အစီအပိုင်းအစာတွေကိုလိုက်လံရှာဖွေနေတာမှလည်းရာသီဥတုကြောင့်နှောက်နှေးမှုတွေရှိနေပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲအတွင်းမဲပေးဖို့နိုင်ဂျီးရီးယားပြည်သူတွေစည်ရင်းပေးနေကြကြပါမဲပေးမဲ့သူတွေအားလုံးဒီကနေ့နေ့လည်းမတိုင်ခင်မှာမဲပေးခွင့်အတက်မှတ်ပုံတင်ရမှာပါဒါပေမဲ့လည်းမဲယုံဝန်ထမ်းတွေအချိန်မှန်ရောက်မလာတာမဲယုံသုံးပစ္စည်းတွေအလုံးမလုတာတွေကြောင့်ဒီလုပ်ငန်းရှင်တွေမှာနှောင့်နှေးကြံ့ကြာမှုတွေရှိနေပါတယ်အခုရွေးကောက်ပွဲမှာ electronic သုံးကတ်တွေကိုစတင်အသုံးပြုပြီးဒီကတ်ကိုဖတ်နိုင်တဲ့ဆက်တွေကလည်းကောင်းကောင်းအလုံးမလုဘူးလို့ဆိုပါတယ်နိုင်ဂျီးရီးယားရွေးကောက်ပွဲကော်မရှင်ကတော့ဒီကတ်တွေကိုအသုံးပြုရကြောင်းမဲမတမာမှုတွေကိုတားဆီးနိုင်လိမ့်မယ်လို့မျှော်လင့်ထားတာပါပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပြီး2011ခုနှစ်ရွေးကောက်ပွဲအပြီးပြည်ပခါတွေအတွင်းမှာလူ800လောက်တည်ဆုံခဲ့ပါတယ်။နိုင်ဂျီးရီးယားသမ္မတဂိုလက်ဂျိုနာသန်နဲ့သူ့ရဲ့အာဏာရပါတီ PDP ဟာအတိုက်ခံ APC ပါတီရဲ့သမ္မတလောင်းနဲ့စစ်တပ်အကြီးအကဲဟောင်းတဦးဖြစ်သူမိုဟာမက်ဒူဘူဟာရီနဲ့ရှင်ပြန်ရမှာအကြီးအကျယ်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အခုချိန်ထိရရှိခဲ့တဲ့မဲရည်တဲ့အရာတိတ်မတိတ်မရဲ့အနေထားမှာရှိနေတာပါအသက်58နှစ်အရွယ်မစ္စတာဂျိုနာသန်ဟာရေနံထွက်ရှိရာတောင်ပိုင်းဒေသကခရစ်ယာန်တဦးဖြစ်ပြီးအသက်82နှစ်အရွယ်ပို့ချုပ်ဘူဟာရီကတော့မြောက်ပိုင်းဒေသကမွတ်စလင်တဦးဖြစ်ပါတယ်ဒီဘက်ဇော်ပိုင်းတို့ကတော့ယုံကြည်စိတ်ချရတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်ဆိုရင်ဒီရွေးကောက်ပွဲရလဒ်ကိုတန်ဖိုးထားအတိမတ်ပြုမှာဖြစ်တယ်လို့မစ္စတာဂျိုနာသန်နဲ့ပို့ချုပ်ဘူဟာရီတို့ကကတိပြုခဲ့ကြပါတယ်ခင်ဗျာ
အီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကိစ္စအရေးဆွေးနွေးဖို့အတွက် P5+1 နိုင်ငံတွေကအကြီးတန်းသံတမန်တွေဟာဆွစ်ဇာလန်နိုင်ငံလူဆန်းမြို့မှာဒီကနေ့ရောက်နေကြပါတယ်နျူကလ িয়ার အရေးနဲ့ပတ်သက်လို့မူပေါင်းတွေကိုအင်္ဂါနေ့နောက်ဆုံးသတ်မှတ်ရမတိုင်ခင်သဘောတူညီမှုရရှိရမှာဖြစ်တာနဲ့အတူအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ယာဗီဇာရစ်တို့ကတော့အရင်တွေ့ဆုံညှိနှိုင်းမှုတွေရှိခဲ့ပါတယ် ညှိနှိုင်းမှုတွေဟာတိတ်ကိုခက်ခဲရှုပ်ထွေးတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဇာရက်ကတောက်ချာနေတုန်းကပြောကြားခဲ့ပါတယ်။ခက်ခဲပြီးတော့လေးနက်တဲ့ညှိနှိုင်းမှုတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတစ်ယောက်ကလည်းပြောကြားခဲ့ပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကကမ္ဘာနိုင်ငံကြီး6နိုင်ငံကခေါင်းဆောင်တွေကိုကြာတာပြင်းနေတုန်းကဆက်သွယ်ခဲ့တာဟာအီရန်ဘက်ကခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့အသင့်ဖြစ်နေပြီဆိုတဲ့လက္ခဏာအဖြစ်နဲ့မျှော်လင့်ရတယ်လို့အဲ့ဒီတာဝန်ရှိသူကပြောကြားခဲ့ပါတယ်။နျူကလ িয়ার ကိစ္စအပေါ်အီရန်ရဲ့သဘောထားနဲ့နောက်ဆုံးတိုးတက်ဖြစ်ပေါ်မှုတွေကိုရှင်းပြထားတဲ့စာတစောင်ကိုသမ္မတရူဟာနီကအီရန်အရေးဆွေးနွေးနေကြတဲ့ P5+1 နိုင်ငံတွေစီကိုပေးပို့ခဲ့တာဖြစ်ပါတယ်။အဲ့ဒီ P5+1 နိုင်ငံတွေကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအမြင့်တဲ့အဖွဲ့ဝင်တွေဖြစ်တဲ့American, Britain, တရုတ်ပြင်သစ် Russia နဲ့ Germany နိုင်ငံတွေဖြစ်ပါတယ်။အဲဒီ6နိုင်ငံနဲ့ Iran နိုင်ငံတို့ကြားမှာမတ်လ31ရက်နေ့မတိုင်ခင်မှာလိုက်နာဆောင်ရွက်ဖို့လိုအပ်တဲ့မူအောင်တွေကိုသဘောတူညီအောင်လို့ဆွေးနွေးရမှာဖြစ်ပါတယ်ရှင်
။ Israel အာဏာပိုင်တွေက Palestine စီကကောက်ခံထားတဲ့ဒေါ်လာတန်းချီတဲ့ခွန်ငွေတွေကိုပြန်လည်ပေးအပ်ခဲ့ပါတယ်။စစ်ပွဲအတွင်း Israel ဘက်ကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုနိုင်ငံတကာရာဇဝတ်မှုတရားရုံးမှာစွဲချက်တင်နိုင်ဖို့ Palestine ဘက်ကကြိုးစားခဲ့တာကြောင့်လွန်ခဲ့တဲ့ဇန်နဝါရီလကစလို့ဒီငွေတွေကိုလှည့်ပြောင်းပေးဖို့ Israel ဘက်ကညှဉ်းဆန်နေခဲ့တာပါ။တောက်ကြနေတုန်းကတော့ Israel ဝန်ကြီးချုပ် Benjamin Netanyahu ကအခုလိုဆုံးဖြတ်ချက်ပြောင်းလဲခဲ့တာနဲ့ပတ်သက်ပြီးဒါဟာအရှိအလေပိုင်းမှာအခြေအနေတွေဆိုးဝါးလာနေတာကြောင့်ဒီကိစ္စအပေါ်တာဝန်သိသိဆောင်ရွက်လိုက်တာဖြစ်တယ်လို့ဆိုပါတယ်။လူသားတွေဘေးဒုက္ခရင်ဆိုင်နေရတာကြောင့်လည်းအခုလိုဆုံးဖြတ်ချက်ပြင်ခဲ့တာလို့ဝန်ကြီးချုပ်ယုံကပြောပါတယ်။ Israel စစ်ကမ်းတွေကနေတဆင့် Palestine ဒေသအတွက်တင်သွင်းလာတဲ့ပစ္စည်းတွေပေါ် Israel ဘက်ကအခွန်ကောက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းအတွင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အချမ်းဖက်အစွန်ရောက်မှုတက်ဖြက်ရေးကိုဆောင်ရွက်သွားမယ်ဆိုတဲ့ကတိနဲ့28ကျင်းမြောက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပုံမှန်အစည်းအဝေးကိုတောက်ချနေတော့ကဆုံးသက်ခဲ့ပါတယ်။လူ့အခွင့်အရေးနဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးနေတဲ့တစ်ချိန်တည်းမှာပဲအချမ်းဖက်မှုကိုတိုက်ဖြက်ဖို့အမေရိကန်ဥဆောင်ရေးဆွဲတဲ့ကြေညာချက်မှာနိုင်ငံပေါင်း89နိုင်ငံကပါဝင်လက်မှတ်ထိုးခဲ့ပါတယ်။တောက်ချနေကကျင်းပခဲ့တဲ့လုံခြုံရေးကောင်စီရဲ့အပိသက်ဆွေးနွေးပွဲမှာမြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများအတွက်ဆုံးဖြတ်ချက်တွေချခဲ့ပါတယ်။မြန်မာနိုင်ငံထဲမှာလူ့အခွင့်အရေးချိုးဖောက်မှုတော်တော်များများဆက်ရှိနေတယ်လို့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒီလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့လှုပ်ပိုင်ခွင့်တွေကိုလည်းလူ့အခွင့်အရေးကောင်စီကနောက်ထပ်တစ်နှစ်သက်တမ်းတိုးခဲ့ပါတယ်။မြန်မာနိုင်ငံအတွက်ကုလသမဂ္ဂအထူးကိုယ်စားလှယ်တွေမလိုအပ်တော့ဘူးလို့မြန်မာအစိုးရကကန့်ကွက်နေချိန်မှာပဲအခုလိုမျိုးလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကိုကုလသမဂ္ဂကနောက်ထပ်တစ်နှစ်တာဝန်ပေးခဲ့တာပါ။အထူးကိုယ်စားလှယ်ရဲ့နောက်အစီရင်ခံစာကြရင်တော့အခုနှစ်ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲပြီးကာလတွေကလူ့အခွင့်အရေးအခြေအနေတွေကိုလေ့လာထည့်သွင်းဖို့လည်းအကြံပြုခဲ့ကြပါတယ်။ဂျနီဗာကကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်ကိုယ်စားလှယ်ဦးမောင်ဝေကတော့မြန်မာနိုင်ငံအတွက်ဆုံးဖြတ်ချက်မူကြမ်းဟာဓမ္မဒိဋ္ဌန်ကြကြသုံးသက်ဖော်ပြထားတာမဟုတ်ဘူးလို့ပြောဆိုကန့်ကွက်ခဲ့ပါတယ်။ဒါအပြင်အားနည်းချက်တွေရှိနေတဲ့အပြင်ပြည်တွင်းနိုင်ငံရေးကိုဝင်ရောက်ဆွဲဖက်တာသာဖြစ်တယ်လို့လည်းသူကပြောကြားသွားခဲ့ပါတယ်။ဒီတောက်ကြနေတော့ကအပိသက်ဆွေးနွေးခဲ့တဲ့28ကြိမ်မြောက်အစည်းအဝေးမှာကမ္ဘာတဝန်းမှာကိုယုံကြည်တဲ့ဘာသာကိုလွတ်လပ်စွာယုံကြည်ကိုးကွယ်နိုင်ရေးမောင်းတူမဲ့ drone ရင်တွေအသုံးပြုရေးလူမျိုးတုံးတက်ဖြတ်မှုတွေကာကွယ်ရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုလည်းချခဲ့ကြပါတယ်ရှင်
။ပရိဇီဝဆေးမတူတော့တဲ့ယောဂပိုးတွေကိုတိုက်ဖြတ်ဖို့၅နှစ်ကြာအစီအစဉ်တည်းရက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်။ဒီပရိဇီဝဆေးမတူတော့တာဟာလူမှုကျန်းမာရေးအတွက်ဒီကနေ့အကြီးမားဆုံးရင်ဆိုင်နေရတဲ့ပြဿနာတစ်ရက်လည်းဖြစ်ပါတယ်။သိပ္ပံနဲ့နည်းပညာဆိုင်ရာအကြံပေးတွေနဲ့မတွေ့ဆုံခင်သတင်းတောက်တွေနဲ့တွေ့ဆုံရမှာသမ္မတအိုဘားမားကနေထိုင်မကောင်းတဲ့အခါတိုင်းမှာလူတွေဟာပရိဇီဝဆေးတွေကိုသုံးဆွဲကြတယ်လို့ပြောပါတယ်။ဒီဆွေးတွေသုံးပြီးသူအစွမ်းအာနိသင်ထိရောက်မှုမရှိရင်ပြဿနာတွေကြုံတွေ့နိုင်ရမယ်ဆိုပြီးတော့လည်းသမ္မတကသတိပေးပြောဆိုပါတယ်။ယောဂပိုးမွှားတွေကိုပရိဇီဝဆေးတွေနဲ့အချင်းချင်းထိန်းချုပ်ဖို့ခက်ခဲပြီးဆေးရင်ပါမှုပြဿနာတွေလည်းဖြစ်နိုင်တာပါ။သမ္မတဥပမာရဲ့အစီအစဉ်တစ်ထဲမှာဆေးရင်ပါနေတဲ့ယောဂပိုးမွှားတိုက်ဖြတ်ရေးနောက်အနိကဆောင်ကြီးပြီးပရိဇီဝဆေးသစ်ထုတ်လုပ်ရေးအတွက်သုတေသနလုပ်ဖို့တွေပါဝင်ပါတယ်။ဒါပေမဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ပြောမသွားပါဘူးခင်ဗျာ
။ရှေးမနိုင်ငံကနေကဒီနိုင်ငံသားတန်တမန်ဒါဇင်နဲ့ချီကိုဆာဒီအာရေဗျရဲ့ရေတပ်ကခုန်ကြီးကယ်ဆယ်ပေးခဲ့ပါတယ်။ယေမန်တောင်ပိုင်းအေဒန်စိတ်ကမ်းမြို့ကနေပြီးတော့ဆာဒီအာရေဗျနိုင်ငံဂျက်ဒါစိတ်ကမ်းမြို့စီကိုနိုင်ငံသားတန်တမန်တွေကိုပို့ဆောင်ပေးခဲ့တယ်လို့အစိုးရရုပ်သံတင်မှဒီကနေ့ထုတ်လွှင့်ခဲ့ပါတယ်။ရေမန်နိုင်ငံကနေပြီးတော့ထွက်ပြေးသွားတဲ့သမ္မတ အဘရာဘူမန်ဆောကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအေဒန်မြို့မှာပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားနေစမှာပဲအခုလိုကယ်ဆယ်ရေးလုပ်ခဲ့တာပါ။ယေမန်အစိုးရကိုအကာအကွယ်ပေးဖို့အတွက်ဟူသီတပုံတွေကိုဆာဒီအာရေဗျာကကူညီလေကြောင်းကနေတိုက်ခိုက်ပေးမှာဖြစ်တယ်လို့ဆာဒီစစ်တပ်ပြောခွင့်ရသူကတောက်ချာနေကပြောခဲ့ပါတယ်။ယေမန်ကမ်းလွန်ကမဟာဗျူဟာအရအရေးပါတဲ့ဘက်အယ်မန်ဒပ်ရေလက်ကြားစီကိုလည်းဆာဒီနဲ့အီဂျစ်နိုင်ငံတွေကစစ်သင်္ဘောတွေတောက်ချာနေကဆေလွှတ်ခဲ့ပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ်ကိုကန့်ဒေသတိုက်ပွဲအတွင်းချက်ချင်းနီရင်အပြစ်ခံရမှုမှာဒဏ်ရာရခဲ့ပြီးစေကူတာနေစင်မှာပဲချက်ချင်းဒီဝန်တန်းတူဆုံးမသွားခဲ့ပါတယ်အခုတော့သူ့ရဲ့ရုပ်အလောင်းကိုမိသားစုရှိရာကွန်လုံမြို့မှာတချို့ဖို့ချက်ချင်းဒီရင်နှန်းနဲ့ပြန်လည်ပို့ဆောင်လိုက်ပြီဖြစ်ပါတယ်စီရေးတင်းမာနေတဲ့ကိုကန့်ဒေတာတော်ရိုက်ကအကူကြီးကယ်ဆယ်ရေးလူသားတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းအခြေအနေအရရကိုတော့မသိင်္ဂီတိုက်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်ရှမ်းပြည်နယ်ရှေးပိုင်းလောက်ကင်မြို့မှာတိုက်ပွဲတွေဆက်ခဲ့ပြီးသတင်းတစ်ပတ်အကြာဖေဖော်ဝါရီလ18ရက်နေ့မှာလောက်ကင်မြို့နယ်စစ်ဆောင်ဒုက္ခသည်တချို့ကိုကယ်တင်လာတဲ့ချစ်ချီနီအလန်တင်ကယ်ဆယ်ရေးရင်ကိုချင်းရွှေဟော်နဲ့လုံထန်ချားမှာပြစ်ခတ်ခံရပြီးကယ်ဆယ်ရေးဝန်ထမ်းတွေနဲ့သတင်းထောက်တွေအပါအဝင်လူ၅ဦးဒဏ်ရာရခဲ့တာပါဒီတဲကဒဏ်ရာပြင်းထန်တဲ့ကယ်ဆယ်ရေးဝန်ထမ်းဦးမိုးကျော်တန်းကိုတော့ဆေးရုံသုံးခုပြောင်းပြီးတလခွဲနီးပါးကုသခဲ့ရပြီးနောက်ပိုင်းမနေ့တောက်ကြနေမှာမန္တလေးဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်ကွယ်လွန်ချိန်မှာအသက်43နှစ်ရှိပြီဖြစ်ပြီးမိခင်ကြီးဇနီးဖြစ်သူနဲ့သားသမီး5ဦးတို့ကျန်ရစ်ခဲ့ပါတယ်အခုတော့သူ့ရဲ့ရုပ်အလောင်းကိုမိသားစုရှိရာကွန်လုံမြို့မှာတကြိုဖို့အတွက်မန္တလေးကနေချက်ချင်းဤအစီအစဉ်နဲ့ပြန်လည်သေးယူသွားပြီးလဲဖြစ်ပါတယ်ဦးမိုးကျော်တန်းကွယ်လွန်ခဲ့ရတဲ့အပေါ်မြန်မာနိုင်ငံချက်ချင်းဤအသင် MRCS ရဲ့လူမှုကရုဏာလုပ်ငန်းဆိုင်ရာပြန်ကြားဆက်သွယ်ရေးဌာနညွှန်ကြားရေးမှူးဒေါ်ရွှေစင်မြင့်ကတော့အခုလိုပြောပါရယ
်ချက်ချင်းဤစေနာလောအရှင်ကိုမိုးကျော်တန်းကမနေ့က 17:45 မိနစ်မှာမန္တလေးဆေးရုံကြီးမှာဆုံးသွားတယ်ပေါ့နော်သူ့ရဲ့ဒဏ်ရာအခြေအနေကြောင့်ပါပဲဟုတ်ကဲ့ဒဏ်ရာအခြေအနေကြောင့်ဟိုတော်တော်လေးတော့ကျမတို့ဒီမန္တလေးဆေးရုံကြီးမှာရောလာရှိုးဆေးရုံကြီးမှာရောကွန်လုံပြည်သူဆေးရုံမှာရောအဆင်ပြေပါတော့ကျမတို့တေချာလေးကုသပေးပါတယ်သို့တော်လည်းဒီ1 byte ကိုကြီးမှန်ထားတဲ့ဒဏ်ကတော်တော်လေးဟိုဟိုဒီလဲတလလောက်ပေါ့နော်အိမ်မန္တလေးဆေးရုံမှာလည်းတလလောက်ကြီးနေသွားပြီးတော့မှသက်ဆုံးရှုံးသွားတာဖြစ်ပါတယ်ဒါကတော့ကျမတို့ဒီလူမှုပြုနာလုပ်ငန်းပေါ့နော်ဒါအများအသက်ကယ်ဆယ်တဲ့လုပ်ငန်းအများအကူကြီးတဲ့လုပ်ငန်းဆောင်ရည်နေတော့မှာဒီလိုမျိုးတရားရရှိပြီးဆုံးမသွားတဲ့အတွက်တော့အသေးအနေနဲ့တော့ဖော်မပြနိုင်တော့အောင်ဝမ်းနေပါတယ
်ဖေဖော်ဝါရီလ18ရက်နေ့ကကိုကန့်ဒေတာရင်းချက်ချင်းဒီအလန်တင်ရင်ဒုတိယအကြိမ်ပြစ်ခတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကရောကိုကန့်လက်နက်ကင်တပ်တို့ဘက်ကပါအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြတာဖြစ်ပါတယ်လက်ရှိမှာလဲစစ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကင်ဒေတာကစစ်ဆောင်လာသူတွေကိုဆက်ပြီးတော့ကယ်ဆယ်နေရဆဲဖြစ်တယ်လို့လဲမြန်မာနိုင်ငံချက်ချင်းကြီးအတင်းကဒေါ်ရွှေစင်မြင့်ကပြောပါတယ
်အခုလောလောဆယ်မှာတော့ကျမတို့ဒီစစ်ဆောင်ပြည်သူတွေကအရင်ပြီးခဲ့တဲ့တလပြီးခဲ့တဲ့နှစ်ပတ်လောက်ကနေဆိုရင်တော့တစ်ပြေးတစ်ပြေးတော့နည်းလာပြီပေါ့နော်အဲ့တော့ကျမတို့ချက်ချင်းစီနာလိုအပ်ရှင်နေနေရတော့ဒီလုံခြုံရေးအရာလောက်ကင်ထိသွားဖို့တော့အခက်အခဲရှိပါတယ်ဒါကြောင့်မို့လို့ကျမတို့ချင်းရွှေဟော်ဘက်ကနေစောင့်ပြီးတော့မှကျေးဇူးတော်ပဲဒီလမ်းလျှောက်ဆင်းလာတဲ့လူတွေအကုန်လုံးကျမတို့ကွန်လုံကိုခေါ်ပေးပါတယ်။ကွန်လုံကမှတစင်လာရှိုးပေါ့နော်ကျမတို့ပို့ဆောင်ပေးတဲ့စီစဉ်လေးတွေတော့ဒီဒေသခံတက်ချီမီဒီယာဆောင်ရွက်နေပါတယ်။ကျမတို့ကွန်လုံမြို့ထဲမှာကျမတို့တက်ချီမီဒီယာဖွင့်ထားတဲ့စခန်းလေးမှာလာပြီးတော့ရောက်လာခဲ့တဲ့ဒီလူဦးရေကတော့9000ကျော်သွားပါပြီရှင့
်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတလွားမှာမြမတက်မတော်နဲ့ဖုန်ချားရှင်ဦးဆောင်တဲ့ MNDAA ကိုကန့်လက်နက်ကင်တပ်တို့ကြားဖေဖော်ဝါရီလ9ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေကတော့အခုဆိုရင်နှစ်လနီးပါးကြာမြင့်လာပြီဖြစ်ပေမဲ့လည်းတိုက်ပွဲတွေကတော့ပြင်းထန်နေဆဲဖြစ်ပါတယ်တိုက်ပွဲတွေအတွင်းမြမတက်မတော်ဘက်ကရောကိုကန့်လက်နက်ကင်တို့ဘက်ကပါယာကနန်းအထီကြားဆုံးမှုတွေရှိနေပါတယ်အရသာတည်ဆုံးထံရရမှုအရေးအတွက်တွေကတော့တီးခြားထုတ်ပြန်တဲ့စီရင်စရာမရှိပါဘူး။နှစ်လနီးပါးကြာတိုက်ပွဲတွေမအေးသေးတာကြောင့်လဲတရုတ်နယ်စပ်ဖက်မှာရောလာရှိုးမြို့မှာပါတောင်ကနန်းရှိတဲ့စစ်ပြေးစစ်ဆောင်ဒုက္ခသည်တွေတောင်းတင်နေကြရဆဲဖြစ်ပါတယ်ရှင်။
မတ်တင်ကြီးထိုင်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။ရန်ကုန်မြို့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်ညီလာခံကိုသတင်းသမားတွေဝိုင်းပြီးသတိမှောက်နေတဲ့အခြေအနေမတင်ပြခင်အခုတော့ရန်ကုန်မှာလူငယ်တချို့အဖမ်းခံရတဲ့အခြေအနေကိုပြောပြပါမယ်။လေဗရန်မြို့မှာဒီမိုကရေစီပညာရေးလှုပ်ရှားတဲ့ကျောင်းသားတွေကိုအကြမ်းဖက်ဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်ဆိုပြီးကျောင်းသားနဲ့ဝန်ရံပြည်သူတွေကိုပြန်လွှတ်ပေးဖို့အတွက်လူငယ်အုပ်စုတစ်ခုကရန်ကုန်မြို့မှာ performance အနုပညာဖော်ဆောင်ခဲ့တာကြောင့်ဥဆောင်သူလူငယ်တူဖမ်းဆီးခံရပြီးပုံမှန်18နဲ့တရားစွဲဆိုခံရပါတယ်။မြညာမြို့မှာလည်းကျောင်းသားတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့လှုပ်ရှားမှုလုပ်ဖို့လူစုဝေးနေချိန်မှာတက်ကြွလှုပ်ရှားသူကျောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးပြီးတဲ့နောက်ကျောင်းသား2ဦးအပါအဝင်လူငယ်5ဦးကိုဖမ်းဆီးပြီးပုံမှန်3ဦးနဲ့တရားစွဲဆိုကမြညာထောင်စီကိုပို့လိုက်တယ်လို့ဆိုပါတယ်။အသေးစိတ်ကို VOA သတင်းနောက်မအေးမာကပြောပြပါမယ်။
ရန်ကုန်မြို့ရဲ့လူစီကားရလှဲတန်းတဝိုက်မှာလူငယ်၅ဦးခန့်ကလေဗရန်မြို့မှာဖမ်းဆီးခံထားရတဲ့ကျောင်းသားတွေနဲ့ပတ်သက်လို့ performance တစ်ခုကိုလှုပ်ဆောင်ခဲ့ပြီးဖမ်းဆီးခံထားရသူတွေရဲ့ဓာတ်ပုံတွေကိုလှောင်ရည်တစ်ခုအတွင်းမှာပြသကအစိုးရရဲ့အကြမ်းဖက်လှုပ်ရှားမှုကိုကန့်ကွက်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုတက်ကြွလှုပ်ရှားသူလူငယ်တချို့ကဦးဆောင်လုပ်ခဲ့ပြီးကိုထက်အောင်လင်းဆိုတဲ့လူငယ်တဦးကိုအာဏာပိုင်တွေကဖမ်းဆီးပြီးပုံမှန်18နဲ့တရားစွဲဆိုလိုက်ကြောင်းဘကတာများအဖွဲ့ချုပ်လုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်ကဆိုပါတယ်
။သူကလူငယ်တဲ့ဟိုဒီသူကလူငယ်တက်ကြလက်စားလုပ်ကြရတယ်။သူကဟို performance တစ်ခုလုပ်တာပေါ့။သူလည်းသူလည်းလူငယ်လူငယ်ရောလို့ပြီးတော့ဟိုပြီးခဲ့ခါကျတော့အဲရဲကပုံမှန်ဆက်စင်းနဲ့ဟိုမှုဖွင့်နေတော့ဒီလိုက်သွားတယ်။ဟိုရဲကနောက်တော့ခံဝင်ခဲ့တယ်ပြန်လှုပ်ပေးလိုက်တယ်။
ကျောင်းသားတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖမ်းဆီးတာတွေလုပ်ခဲ့တာကြောင့်ဆိုပြီးမနေ့ကတော့တိုင်းနယ်ပြည်နယ်အလိုက်မှာကန့်ကွက်ရှုတ်ချပွဲတွေနဲ့ဖမ်းဆီးခံရသူအလုံးပြန်လွှတ်ပေးဖို့အတွက်တောင်းဆိုတဲ့လှုပ်ရှားမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့ကြပါတယ်။ရန်ကုန်ကလှုပ်ရှားမှုတွေမှာတော့ကျောင်းသားကောင်းဆောင်ကိုနန္ဒဆင်အောင်အပါအဝင်၃ဦးဖမ်းဆီးခံခဲ့ရပြီးမြင်းကြံမှာတော့၅ဦးဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာတော့၂ဦးကိုပြန်လွှတ်ပေးခဲ့ပြီးမြင့်ညံမှာတော့မြင့်ညံဒီဂရီကောလိပ်ဒုတိယနှစ်ကျောင်းသား2ဦးနဲ့အရက်သား3ဦးကိုဖမ်းဆီးပြီးပုံမှန်3ခုနဲ့တရားစွဲဆိုကမြင့်ညံထောင်ကိုပို့လိုက်ကြောင်းဒေသခံတဦးကပြောပါတယ
်ဟုတ်ကဲ့
အရှင်မီကပြောတာကပုံမှန်ကပုံမှန်3ခုကပါတော့3435ခါခွေနဲ့အဲ3ခုနဲ့သူတို့တရားစွဲတယ်သူကျွန်တော်ဒီ3435ကိုနဲ့သူကတရားစွဲတယ်ဆိုတော့လေသူတို့ဒီကျွန်တော်တို့စန္နာကလေးတွေစန္နာကိုမပြရသေးဘူးဗျထွက်မလို့ပြင်းလုံးရှိသေးတယ်အဲပြင်းလုံးရှိသေးတယ်နောက်တစ်ခုကသူတို့ဒီအဲသူတို့လာပြောခါကျတော့အကြက်ဖက်ပြီးတော့ဖြိုခွက်ဖမ်းဆီးသွားတယ်တော့ပဲရှိတယ်ဒီလူတို့ကိုလည်းဟိုလူစုခွက်ပြီးပါဗျာညင်ညာထားတာမရှိဘူးပြောကြတော့ကလေးတွေကအပြင်းလုံးကိုထွက်ပြီးဆန္ဒကိုပြရတယ်သူတို့ဒီဆန္ဒပြမလို့ပေါ့နော်သူတို့လူစင်းနေတုန်းရှိသေးတယ်ဗျပြောကြတော့အခုကျွန်တော်ဒီနေ့ရက်နဲ့စနေနေ့ဖြစ်နေတဲ့အတွက်ဘာမှမရမနေ့ရက်ကနေထောင်းချုပ်ကိုတခါလေးပို့လိုက်တာဗျညင်ညာထောင်းကိုတန်ပို့လိုက်တာဗျစနမမပြရသေးရလေလမ်းမမလျှောက်သေးရလေအရက်ကြီးရလူတွေလည်းပါတာပဲဥစဉ်ဝင်ဆိုရင်တစ်60ကျော်ကြီးရ
ကျောင်းသားတွေကိုအကြမ်းဖက်ဖမ်းဆီးမှုတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတော့ဥပဒေအတိုင်းစောင့်ရွက်ခဲ့တာလို့ဆိုပါတယ်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တပိတ်မှောက်ခဲ့တဲ့ကျောင်းသားတွေအကြမ်းဖက်ဖမ်းဆီးခံထားရတာနဲ့ပတ်သက်လို့ကန့်ကွက်တဲ့အနေနဲ့မြန်မာပြည်ရဲ့ဘာသာမကပြည်ပရောက်မြန်မာတွေနိုင်ငံတကာအစိုးရတွေလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းမြန်မာအစိုးရကိုကန့်ကွက်ရှုတ်ချတာတွေလုပ်ခဲ့ပြီးကျောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင်
။မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတင်ပြမှာကတပိတ်မောက်စန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နှင်းချိန်သတင်းရယူနေတဲ့သတင်းသမားတွေကိုပါလူညုံရေးရဲတွေကဘက်ကပြစ်မှတ်ထားရိုက်နှက်ဖမ်းဆီးထိန်သိမ်းနှိပ်ကုပ်ခဲ့တဲ့အပေါ်စန့်ကျင်ကန့်ကွက်တဲ့အနေနဲ့အစိုးရသတင်းတွေကိုမဖော်ပြရေးအမဲအောင်စာမျက်နှာလွှတ်ထားပြီးဆန္ဒပြတဲ့သတင်းမီဒီယာတွေရဲ့လှုပ်ရှားမှုမှာပြည်တွင်းသတင်းဂျာနယ်အတော်များများပါဝင်ပူးပေါင်းနေကြပါတယ်။သတင်းသမားတွေအနေနဲ့လည်းဒီလိုအန္တရာယ်များတဲ့အခြေအနေတွေမှာမိမိတို့ရဲ့လုံခြုံရေးကိုတည်ကြည်စွာထားဖို့နဲ့သတင်းသမားတွေလိုက်နာရမယ့်စံနှုန်းတွေကိုသိရှိထားဖို့လိုတယ်လို့လည်းစာနယ်ဇင်းကောင်စီအတွင်းမှကအကြံပေးပါတယ်။အပြည့်စုံကိုမဆုမွန်ကတင်ပြပါမယ်။
မြန်မာနိုင်ငံတွင်းလက်တလောဖြစ်ပျက်နေတဲ့သဘိမောက်ဆန္ဒပြမှုတွေမှာဖြစ်ပွားတဲ့နေရာတွေအထိသတင်းလိုက်လံရယူနေတဲ့သတင်းတောက်တွေအပေါ်ရဲလုံခြုံရေးတွေနဲ့အာဏာပိုင်တွေဘက်ကပြစ်မှတ်ထားပြီးတော့ဖမ်းဆီးရိုက်နှက်အကြမ်းဖက်ထိန်းသိမ်းခဲ့တဲ့လုပ်ရက်တွေကိုရှုံချတဲ့အနေနဲ့ပြည်တွင်းသတင်းဂျာနယ်တွေမှာအစိုးရရဲ့သတင်းကိုမဖော်ပြဘဲအဲ့ဒီနေရာမှာအမဲရောင်စာမျက်နှာလွတ်တည်ထားတဲ့သဘိမောက်လှုပ်ရှားမှုကိုမြန်မာဂျာနယ်လစ်ကွန်ရက်ကဦးဆောင်လှုပ်ရှားနေတာဖြစ်ပါတယ်။ အခုဆိုရင်မြန်မာပို့စ်ဂလိုဘယ်ဂျာနယ်မှာသတင်းလွတ်လပ်ခွင့်မရှိသေးပါဆိုတဲ့စာလုံးမဲနဲ့ဖော်ပြပါရှိသလို7 day နေ့စဉ်သတင်းစာကလည်းအမဲအောင်စာမျက်နှာထားရှိပြီးတော့အလုံသမားចောင်းသားတပိတ်ဖြိုခွဲမှုမှာသတင်းယူနေတဲ့သတင်းသမားတွေကိုရည်ရွယ်ချက်ရှိရှိအကြမ်းဖက်တာနောက်သတင်းသမားနှစ်ဦးကိုအသေးဖြတ်မှုနဲ့ထောင်ချတာကို7 day ကပြင်းထန်စွာကန့်ကွက်ကြောင်းရေးသားထားသလိုမန္တလေးအလင်းသတင်းစာရဲ့ခေါင်းစည်းစာရမ်းမှာလည်းမီဒီယာဖိနှိပ်မှု yet stop killing press ဆိုပြီးတော့လည်းခေါင်းစဉ်မဲနဲ့ဖော်ပြပါတယ် The Messenger Channel ရဲ့မျက်နှာဖုံးအပြည့်မှာလည်းအမဲအောင်ကွက်လက်ကိုထားပြီးတော့ stop killing press ဆိုတဲ့အဖြူရောင်စာရမ်းတစ်ခုကိုပဲဖော်ပြထားပါတယ်ဒီထဲမှာ The Voice Daily ဘက်ကလည်းလေဗရန်သပိတ်မောက်ចောင်းသားတွေရဲ့အခြေအနေမှန်ကိုပြည်သူတွေသိရှိနိုင်အောင်သတင်းရယူနေတဲ့သတင်းသမားတွေကိုဖန်ဆီးထိန်းသိမ်းတာဟာဥပဒေနဲ့မညီကြောင်းနဲ့ဖြစ်ပျက်ခဲ့တဲ့သတင်းပေါ်မှာသမ္မတနဲ့ပြန်ကြားရေးဝန်ကြီးရဲ့တုံ့ပြန်ချက်ကို The Voice အနေနဲ့လေးနဲ့စွာဆန့်ကျင်ကြောင်းအမဲအောင်စာမျက်နှာထားပြီးတော့ဖော်ပြခဲ့တဲ့အပေါ် The Voice ရဲ့ Editor ချုပ်ဖြစ်တဲ့ကိုကျော်မင်းစွေကအခုလိုရှင်းပြပါတယ
်ဒီအဖြစ်နဲ့ခံရတာနဲ့ပတ်သက်ပြီးတော့သူတို့နဲ့တတားရဲ့ရှိရဆိုတဲ့သဘောပြရလေးရောက်အောင်နောက်တစ်ခုဒီဥရီနဲ့မညီတဲ့ဖိနှိပ်မှုစံနဲ့ဥရီပြင်ပလောက်ရတဲ့ဦးလဲကန့်ကွက်တဲ့သဘောတက်ရောက်ဒီမီဒီယာလောကတစ်ခုလုံးကတစိတ်တဝါနဲ့ရှိပြီးတော့လောက်ကြခံရရင်တော့အကောင်းဆုံးပေါ့နော်
အခုလိုမျိုးသတင်းသမားတွေပေါ်မှာဖန်ဆီးထိန်းသိမ်းမှုတွေလုပ်နေတဲ့အပေါ်သတင်းသမားတွေနဲ့အစိုးရကြားတင်းမာနေတဲ့အခြေအနေမှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီအနေနဲ့ပြဿနာတွေပိုးပြီးတော့မှမကြီးထွားလာအောင်ဝင်ရောက်ဖြေရှင်းမှုတွေလှုပ်ဆောင်ပေးနေပါတယ်လို့လည်းစာနယ်ဇင်းကောင်စီယာယီရဲ့အတွင်းရေးမှူးလည်းဖြစ်တဲ့ကိုကျော်မင်းဆွေကပြောပါတယ်
။ဖန်ခါရဲ့သတင်းသမားတွေရဲ့နာမည်စုံစမ်းတက္ကသိုလ်မီဒီယာအကူအစားပြုမီဒီယာတွေစုံစမ်းသူတို့မှတ်ပုံတင်တွေစုံစမ်းအဆုံးနာပြီးတော့တပ်ပုံနဲ့တကွာပေါ့။ကြံကြားရေးရတဲ့ဆင်ဒီရေးကြီးကိုပို့ပေးပြီးတော့အဲ့ဒီဒီလူတွေကဖေတိုက်ကတရင်မီသမားတွေပါသူတို့ဉာဏ်လွတ်ပြီပါဆိုတာမျိုးကိုကို့ channel နဲ့ကိုဆောင်ရွက်နေရရှိတယ်။တယ်လီဖုန်းဆက်ပြီးပြောနေရရှိတယ်ပေါ့နော်။အဲ့ပြီးခဲ့တဲ့ program ကိစ္စမှာအဲ့ဒါလုပ်ခဲ့တယ်ပေါ့
။နောက်ပြီးတော့တရင်တိုက်တွေကိုတရင်မီဒီယာသမားတွေတရင်ရယူနေအချိန်မှာဝစ်စင်တဲ့နဲ့မီဒီယာတစိ့အမှတ်သားပါတဲ့ဝစ်စုံကိုပေးဖို့လှုံ့ဆော်နေတယ်လို့တရင်သမားတွေအနေနဲ့လည်းအနေရများတဲ့အနေထားမှာမိမိတို့ရဲ့လုံခြုံရေးကိုသတိကြီးစွာထားဖို့အလေးအနက်အကြံပေးလိုပါတယ်လို့လည်းကိုကျော်မင်းဆွေကပြောပါတယ
်။အဓိကတော့တရင်သမားတွေဟာတရင်သမားဖြစ်ကြအောင်တည်တာထင်ရှားအောင်ပြဖို့နေဖို့အကြောင်းကြားဖို့လိုတာပေါ့နံပါတ်၁ကအဲ့တွေ့လေဒီကောင်စီကအခု press ဆိုတဲ့စာတမ်းချင်းချာချာပါတယ်ဒီ press ဟိုပါပေါ့ jacket ပေါ့ brand media တိုက်ပြီးအားလုံးဝေပေးဖို့ညှိနှိုင်းတိုင်ပင်တာရှိတယ်
သတင်းသမားတွေကအစိုးရဌာနတွေနဲ့နိုင်ငံတော်သမ္မတယုံပြည်ထရေးပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းတွေကိုမိမိတို့ရဲ့သတင်းချာနယ်တွေမှာရက်အကန့်အသတ်တစ်ခုထားပြီးမဖော်ပြဖို့ဒီသတင်းမီဒီယာတိုက်တွေကိုစီယုံလှုံ့ဆော်နေကြတာဖြစ်ပါတယ်။သတင်းချာနယ်တွေထဲမှာတချို့ကတော့မတ်လ3ရက်နေ့မှာပဲစတင်လှုပ်ရှားခဲ့ပြီးတော့တချို့ကတော့မတ်လ28ရက်နေ့ကစတင်လှုပ်ရှားနေကြတာဖြစ်ပါတယ်။ဒါအပြင်ပြန်ကြားရေးဝန်ကြီးဦးရထွတ်တက်ရောက်ခဲ့တဲ့ရန်ကုန်မြို့က International Press Institute ကကြီးမှုကျင်းပတဲ့ Media Conference ကိုလည်းမြန်မာသတင်းသမားတချို့ကတက်ရောက်ခြင်းမပြုဘဲသဘိမ်းမောက်ခဲ့သလိုကျင်းပတဲ့ Conference ရဲ့အရှိမလည်းသတင်းတော့တချို့ဆန္ဒပြခဲ့ပါတယ်။နောက်တက်ရောက်ခဲ့သူတွေကသတင်းတော့တဦးကလည်းပြန်ကြားရေးဝန်ကြီးမေခွန်းပြောနေတဲ့အချိန်မှာတကူတော့ဆန္ဒပြခဲ့ပါသေးတယ်ရှင်။
မဆုမွန်ပြောပြသွားတာပါဒီညနေအတွက်နောက်ဆုံးအဖြစ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာသတင်းတပုတ်ကြားရပါမယ်ဂျနီဗာမှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့2015ခုနှစ်အတွက်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့တာဝန်ကိုနောက်ထပ်သက်တမ်းတစ်နှစ်တိုးလိုက်ပြီး UNHCR ယုံကိုမြန်မာနိုင်ငံတွင်းမှာအမြန်ဖွင့်လှစ်ဖို့တိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုမန်းအင်ဂျင်နိုင်ကတင်ဆက်ပါမယ်
တောက်ချာနေကကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုဥရောပသမဂ္ဂကတင်သွင်းခဲ့တာပါအဲ့ဒီဆုံးဖြတ်ချက်အစီရင်ခံစာကိုဥရောပသမဂ္ဂကိုစားလက်တ်ဗီးယားနိုင်ငံကိုယ်စားလှယ်ကတင်ပြရမှာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုအတော်များများရှိနေပြီးဘာသာရေးဆိုင်ရာဥပဒေမူကြမ်းကိုလည်းစိုးရိမ်မကင်းဖြစ်မိကြောင်းနဲ့2015ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်မှုရှိဖို့အခုလိုတိုက်တွန်းသွားပါတယ
် We further share the special rapporteur's concernsOn the four protection of race and religion laws and calls on the government
မြို့ဆောင်ဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့စိုးရိမ်မကင်းဖြစ်တာကို EU ဥရောပသမဂ္ဂအနေနဲ့ထောက်ခံပါတယ
်ဒါ့အပြင်ရခိုင်ပြည်နယ်ကလူနည်းစုရိုဟင်ဂျာတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေအပါအဝင်အခြားတိုင်းဒေသဒေသတွေမှာအခြေအနေတွေကောင်းမွန်အောင်လုပ်ဖို့လိုနေသေးကြောင်းဥရောပသမဂ္ဂကိုယ်စားလှယ်ကပြောသွားပါတယ်လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ကျောင်းသားလှုပ်ရှားမှုကိုလည်းဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်လို့လည်းအခုလိုတင်ပြသွားပါတယ်
။ The European Union has been following closely the recent developments in Myanmar and expresses serious concern about the violence by the authorities to end the
students' protest.
လူခွင့်ရေးကောင်စီအစည်းအဝေးမှာတင်သွင်းတဲ့ဒီဆုံးဖြတ်ချက်မူကြမ်းကိုမြန်မာအစိုးရကပယ်ချခဲ့ပြီးဒီဆုံးဖြတ်ချက်ဟာဓမ္မဒိဋ္ဌန်ကြားစွာသုံးသပ်ဖော်ပြထားတာမဟုတ်ဘဲအားနည်းချက်တွေရှိနေတဲ့အပြင်ပြည်တွင်းရေးကိုဝင်ရောက်ဆွဖက်တာတာဖြစ်တယ်လို့ဂျနီဗာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးမောင်ဝီကတုံ့ပြန်ပြောဆိုသွားပါတယ်
ဥပဒေ10/1 of the draft resolution L21/1 include language that interprets such as ဥယောပသမဂ္ဂကတင်သွင်းတဲ့ဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံရဲ့စီရင်ပိုင်ခွင့်အတွင်းမှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံရေးတရားစီရင်ရေးစနစ်တွေမှာဝင်ရောက်ဆုတ်ဖက်တဲ့အတုံးအနှုံးတွေပါဝင်နေပါတယ်နိုင်ငံတိုင်းနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံတစ်ခုတည်းဆိုတာမျိုးကမ္ဘာပေါ်မှာမရှိပါဘူးအထူးထူရောက်ပွဲမှာထင်သာမ
ကြားဖြစ်ပွားတဲ့အကြမ်းဖက်မှုဆိုတာမျိုးမရှိတော့ဘူးလို့လည်းဥမောင်ဝေကပြောသွားပါတယ်။ဒါ့အပြင်ဆုံးဖြတ်ချက်မူကြမ်းမှာပါတဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်သွားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဥရောပသမဂ္ဂကတင်သွင်းတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုထောက်ခံတဲ့နိုင်ငံ20ကန့်ကွက်တဲ့နိုင်ငံ17နိုင်ငံဂျာနီ16နိုင်ငံနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကြောင်းမစ်ယန်ဟီလီရဲ့တာဝန်သက်တမ်းနောက်ထပ်တစ်နှစ်တိုးလိုက်တာကိုလည်းထောက်ခံတယ်လို့လူ့ခွင့်ရေးမဟာမင်းကြီးယုံမြန်မာနိုင်ငံမှာအများဆုံးဖွင့်လှစ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရေးဌာနကမတ်လ29ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်ရှင်
။မိုင်းအင်ဂျင်နိုင်ရဲ့တင်ပြချက်ပါခင်ဗျာ။အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုเอเชียเซสเซเว่นจูดูกานี่พั้นอยู่ชูซ้าနိုင်ပါတယ်အခုတော့သတင်းချင်းညို့ကိုမတ်ဆုမြတ်မွန်ကပြောပြပါမယ
်ပြင်သစ် Alps တောင်တန်းတွေပေါ်မှာပြက်ကျခဲ့တဲ့ German Wings လေယာဉ်ကိုတမင်ထိုးချခဲ့တယ်လို့ယုံကြည်ရတဲ့ Travel လေယာဉ်မှုကဒီနေ့မှသူ့ရဲ့နာမည်ကြံရစ်တဲ့ကိစ္စကြီးတစ်ခုကိုလှုပ်ဖို့ရှိတယ်ဆိုတာပြောပြတဲ့အကြောင်းသူ့ရဲ့ချစ်သူကပြောလိုက်ပါတယ်လေယာဉ်မှု Andreas Lubitz ကလူတွေအလုံးအမှတ်ရနေစေမဲ့ကိစ္စကြီးတစ်ခုကိုသူ့လုပ်ဖို့စီစဉ်နေတဲ့အကြောင်းပြီးခဲ့တဲ့နှစ်တုန်းကပြောခဲ့မှုတယ်လို့သူ့ရဲ့ချစ်သူကဂျာမနီနိုင်ငံမှာနေစဉ်ထုတ်ဝေတဲ့ Bild သတင်းစာကိုပြောခဲ့ပါတယ်။အဲ့ဒီပြောခဲ့တဲ့အချိန်တုန်းကဘာကိုဆိုလိုရဲဆိုတာကိုနားမလည်ပေမဲ့လေယာဉ်ပြတ်ကျတဲ့သတင်းကြားစင်မှာတော့သွားပြန်ပြီးတော့အဲ့ဒါကိုသတိရပြီးတော့တုံ့လှုပ်ခဲ့ရတယ်လို့အဲ့ဒီအမျိုးသမီးရဲ့အပြောကိုသတင်းစာထဲမှာကိုးကားဖော်ပြထားပါတယ်။အီတလီနိုင်ငံမှာဒီ UK ကကျောင်းသူတယောက်ကို2008ခုနှစ်တုန်းကတပ်ဖြတ်မှုနဲ့အပြစ်ရှိကြောင်းဆွဲဆိုခံထားရတဲ့ Amanda Knox နဲ့ Raffaello Socialetto တို့နှစ်ယောက်မှာအပြစ်မရှိဘူးလို့အီတလီရဲ့အမြင့်ဆုံးအယူခံတရားရုံးကဆုံးဖြတ်ပြီးတော့ဒီအမှုကိုတရားသေးလွှတ်ပေးလိုက်ပါတယ်။တောက်ချနေတုန်းကအယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကျပြီးတဲ့နောက်မှာအင်မတန်ဝမ်းသာရပြီးတော့သူ့ရဲ့အမှုအတွက်ကူညီအားပေးခဲ့ကြတဲ့သူတွေအားလုံးကိုကျေးဇူးတင်တဲ့အကြောင်း Amanda Knox ကပြောကြားခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေကိုကျင်းပနေပါတယ်။ဒါပေမဲ့မဲပေးဖို့အတွက်နိုင်ဂျီးရီးယားပြည်သူတွေဟာဒီကနေ့နေ့လယ်ပိုင်းမရောက်ခင်အထိစည်ရင်ပေးခဲ့ကြရပါတယ်။မဲယုံဝန်ထမ်းတွေအချိန်မှန်ရောက်မလာတာ၊မဲယုံသုံးပစ္စည်းတွေအလုံးမလုံးတာတွေကြောင့်ဒီလုပ်ငန်းစဉ်တွေမှာနှောက်နှေးကြမ်းကြာမှုတွေရှိခဲ့ပါတယ်။တခါအီရန်ရဲ့အငင်းပွားစရာနျူကလ িয়ার အစီအစဉ်ကိစ္စအရေးဆွေးနွေးဖို့အတွက် P5+1 နိုင်ငံကဒီအကြီးတန်းတန်တမန်တွေဟာဆွစ်ဇာလန်နိုင်ငံလူဆန်းမြို့မှာရောက်ရှိနေကြပါပြီရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမတ်ဆုမြတ်မွန်ကြေညာခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရည်မှုကမတ်ဆုမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဂျိုဂီဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေပြန်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိ9မီတာ7.25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2 ရက်ကြာည9:00မှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.